American ပြည်ထောင်စုမှာ coronavirus ကရောဂါအန္တရာယ်ကြောင့်ဆက်မှုလုပ်ငန်းတွေပိတ်ပစ်ခဲ့ရတယ်လို့ရုံးလုပ်ငန်းတွေပါရပ်ဆိုင်းသွားတာကြောင့်10နှစ်ကျော်ကာလအတွင်းအဆိုးဆုံးအချိန်နဲ့ရင်ဆိုင်နေရချိန်မှာပဲအခုပထမ၄လပတ်ထဲမှာ American စီးပွားရေးဟာ 4.8% ရာခိုင်နှုန်းကျဆင်းသွားတယ်လို့ကုသရောင်းဝယ်ရေးဝန်ကြီးဌာနကဗုဒ္ဓဖူးနယ်မှာပြောပါတယ်ဒီကာယောဂါရဲ့ရိုက်ခတ်မှုဟာစီးပွားရေးပေါ်မှာကြီးမားတဲ့တည်ရောက်မှုရှိခဲ့ပြီး January လကနေ March လအတွင်းကျဆင်းမှုကိုကြည့်ရင်မတ်လနောက်ဆုံး3ပတ်မှာအဆိုးဆုံးဖြစ်ခဲ့တာပါအလို့သမားထောင်ပေါင်းများစွာအလုပ်လုပ်နေတဲ့တင်မဆေးရုံကြီးတွေကိုပိတ်ပစ်ခဲ့ရတယ်လို့လက်ကအယောင်ဆိုင်တွေအပါအဝင်လုပ်ငန်းအကြီးစားတွေသာမကအသေးစားတွေပါမကြံအကုန်ပိတ်ပစ်ခဲ့ရတာပါဒါပေမဲ့စီးပွားရေးပေါ်ဒီကတ်ယောဂါရဲ့တကယ်တမ်းရိုက်ခတ်မှုဘယ်လောက်ရှိမယ်ဆိုတာကိုတော့ဒုတိယ၄လပတ်အစည်းအဝေးခန်းစားထုတ်ပြန်မဲ့နောက်3လတာကာလအတွင်းသိနိုင်အောင်မှာတော့မဟုတ်သေးပါဘူး